မြန်မာနိုင်ငံအတွင်းမှာလွတ်လပ်စွာကိုယ်ကိုယ်ယုံကြည်ခွင့်ရမယ်။အစိုးရရန်နေရာတွေအနေနဲ့လည်းဘာသာရေးဆိုင်ရာဖိနှိပ်မှုတွေကိုဟန်တားနိုင်မယ်ဆိုရင်တော့မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဝေဖန်မှုတွေလျော့ပါသွားမယ်လို့မြန်မာနိုင်ငံအတွင်းကဘာသာရေးခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်။ဘာသာရေးလွတ်လပ်ခွင့်ကိုစနစ်တကျချိုးဖောက်နေစေဖြစ်တဲ့ဆိုပြီးဘာသာရေးလွတ်လပ်ခွင့်အတွက်စိုးရိမ်ရတဲ့ကမ္ဘာနိုင်ငံများစီရင်2019အစည်းအဝေးခန်းစားတဲ့မြန်မာနိုင်ငံကိုအမေရိကန်ကဆက်ပြီးတော့ထယ်သွင်းလိုက်ပါတယ်။ဒီလိုထယ်သွင်းခံရတာနဲ့ပတ်သက်ပြီးဘာသာရေးခေါင်းဆောင်တွေနဲ့ဘာသာရေးကိုယ်ခွယ်ယုံကြည်မှုလွတ်လပ်ဖို့လှုံ့ဆော်တောင်းဆိုသူတွေရဲ့သဘောထားအမြင်တွေကိုဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်။အမေရိကန်ပြည်ထောင်စုအနေနဲ့နှစ်စဉ်ထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစားတဲ့မှာမြန်မာနိုင်ငံကိုစိုးရိမ်ရတဲ့နိုင်ငံစီရင်နဲ့ဆက်လက်ထယ်သွင်းလိုက်ပါတယ်။1998ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံအပါအဝင်နိုင်ငံတချို့မှာဘာသာရေးလွတ်လပ်ခွင့်စနစ်တကျချိုးဖောက်နေတယ်ဒီလိုချိုးဖောက်မှုတွေကိုလည်းလက်ပိုက်ကြည့်နေတယ်ဆိုပြီးအစိုးရခန်းစားတဲ့ဖော်ပြပါရှိတာပါမြန်မာနိုင်ငံမှာနိုင်ငံသားတိုင်းကိုကိုယ်ကိုယ်ယုံကြည်ရလွတ်လပ်ခွင့်ဆိုင်ရာအခြေခံဥပဒေပါအခွင့်အရေးတွေကိုပေးလိုက်မယ်ဆိုရင်တော့ဒီလိုစိုးရိမ်ချက်တွေလျော့ပါသွားနိုင်မယ်လို့ငြိမ်းချမ်းရေးအတွက်အဓိကဦးဆောင်ဆောင်ရွက်နေတဲ့ Religious for Peace ငြိမ်းချမ်းမြတ်တာဘာသာပေါင်းစုံငြိမ်းချမ်းရေးအဖွဲ့ဝင်လည်းဖြစ်အစ္စလာမီဓမ္မဘိမှန်ဦးဆောင်စော်ဩရေးမှုလည်းဖြစ်တဲ့ဦးအေးလွင်ကအကြံပြုပါတယ်
။ကျွန်တော်တို့ရဲ့ဖွဲ့စည်းပုံအခြေခံအစစ်စစ်နော်48ကြီးမလား84ကြီးမလား2008ဆိုတာကြီးကိုပဲကြည့်မလားအားလုံးလွတ်လပ်စွာကိုယ်ပွယ်ကွင်းဆိုတာကျွန်တော်ရှိပါတယ်။သို့တော်လည်းပဲအဲ့ဒီလွတ်လပ်စွာကိုယ်ပွယ်ကွင်းဆိုတာမြေပြင်မှာလက်တွေ့အကောင်အထည်ပေါ်လာဖို့အတွက်ကမြေပြင်မှာကျွန်တော်တို့လုပ်ဖို့ကိစ္စရပ်တွေအများကြီးရှိသေးတယ်။အဲ့ဒါတွေကိုတိတိကျကျစည်းစနာပါပါလက်တွေ့ကြကြလေးပြုပြင်ပြောင်းလဲပြီးတော့ကတကယ်တမ်းကျွန်တော်တို့ဒီဘာသာပေါင်းစုံကိုဖွဲ့စည်းပုံအခြေခံဥပဒေမှာဥပဒေရပေးထားတဲ့အတိုင်းကျွန်တော်တို့ဘာမှအထူးပုံပြီးမလိုအပ်ပါဘူးဥပဒေရပေးထားတဲ့အတိုင်းလေးပဲစည်းစနာမှန်မှန်လေးလောက်ပြလိုက်မယ်ဆိုရင်ကိုဖြည်းဖြည်းပြီးပါမှာကျွန်တော်တို့အများကြီးအကျိုးတွေရလာပါမယ်
မြန်မာနိုင်ငံအတွင်းမှာအထူးသဖြင့်ဝေးလံခေါင်းတည်တဲ့တိုင်းရင်းသားဒေသတွေမှာလည်းလွတ်လပ်စွာကိုယ်ကိုယ်ယုံကြည်မှုဆိုင်ရာဆောင်ရွက်ချက်တွေကိုပို့ပြီးတော့မှအလေးထားဆောင်ရွက်တင်ပါတယ်လို့လည်းကချင်နေချင်းခရစ်ယာများအဖွဲ့ချုပ်ကဆရာတော်ဒေါက်တာကလမ်ဆန်ဆောင်ကပြောပါတယ
်ကျွန်တော်တို့ပေါ့ဒီဖက်စီဘုတ်ချင်းအုပ်တွေမှာလွတ်ဘာသာရေးလွတ်လပ်ခွင့်ဆိုတော့ပါပေမဲ့လည်းလွတ်လပ်ခွင့်ဆိုတဲ့နေရာမှာကိုယ်ကိုယ်ခွင့်ကနည်းနည်းလိုသေးတယ်လို့မြင်တယ်အထူးသဖြင့်ပေါ့ကျွန်တော်တို့ဒီခရစ်ယာဘိုင်းမှာတော့မြို့တွေထဲမှာတော့ပြောဆရာမလို့ပဲလေနေဘက်မှာကြီးကြတော့နည်းနည်းဟိုပြောဆရာတော့ရှိပါတယ်အဲ့ဒါလေ
မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်မှုအပေါ်မှာအမေရိကန်ပါဝင်နိုင်ငံတကာရဲ့စိုးရိမ်မှုတွေနဲ့ပတ်သက်ပြီးအစိုးရဘက်အနေနဲ့သာသနာရေးဝန်ကြီးဌာနအပါအဝင်အစိုးရရန်ရအတွင်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာဆောင်ရွက်ချက်တွေကိုကိုးကွယ်ရာဘာသာမရွေးဘဲရည်ရွယ်ချက်ရှိရှိဖိနှိပ်မှုတွေမလုပ်ဖို့ကိုလည်းလူမှုသဟဇာတာဖော်ဆောင်မှုအဖွဲ့ဦးဆောင်သူကိုသက်ဆွေဝင်းကလည်းတိုက်တွန်းပါတယ
်ဖြစ်နေတဲ့ဟာကိုသူတို့ထိဟက်ပြီးတော့ထည့်ပေးတာပဲဒီမြန်မာနိုင်ငံသားတွေချင်းမှာလေဒါဆိုရင်မရှိရထူးဆင်းဒီဘာသာရေးလူနေမှုတွေပေါ့မွတ်စလင်ဘာဝင်ခရစ်ယာန်တွေရောသူတို့မှာလေဒီဖိနှိပ်ခံရမှုတွေကဒီဖက်တိုက်ဟိုစတရာဘိုင်းရပေါ့နော်အစိုးရစတရာဘိုင်းရဖိနှိပ်ခံမှုတွေရှိတော့မယ်ပို့ဆိုးလာတာအစိုးရကနေပြီးတော့ဒီဘာသာရေးအင်္ဂါပေါ့ဘာသာငယ်တွေကိုဒီဟိုလူနေမှုဘာသာဝင်တွေကိုတွားပြီးတော့ဟိုဟာထောက်ပံ့နေဆိုတဲ့ပုံစံမျိုးနဲ့တပ်ပုံတွေကိုလောတက်လာမျိုးတွေပေါ့ဗလီရီတွားတယ်ချက်ရှိတွားတယ်ခုဆိုဖျားရောက်ရင်တွားတယ်ဆိုတာမျိုးတွေတက်လာတဲ့ဟာလေဒါအဲ့ဒီဟာဆင်းမဲ့နေဟိုအပြောင်းလဲလို့ဟာမျိုးဆိုလို့ရှိရင်တော့ကျွန်တော်ဒီမှာကတော့နောက်ပိုင်းမှာဘာသာရေးနဲ့ပတ်သက်တဲ့ပြဿနာတွေဖြစ်ပေါ်တော့သူကအဖူအားနဲ့ဖိနှိပ်တာမျိုးတွေကနည်းမှာပေါ့နော်သို့တော်တကယ်တော့အဲ့လိုဟာမျိုးတွေကဒီဟိုဟန်ပြသွားကြတာမျိုးဖြစ်ပြီးတော့နိုင်ငံကြီးကအတုံးချတာမျိုးဆိုလို့ရှိရင်ကတိုင်းပြည်တော်ကပုံကြီးပြဿနာတွေဖြစ်လာနိုင်ရှိသေးတယ်အဲ့တော့ဟိုဒါမျိုးဖိနှိပ်နေမှာကတော့ဒီထေထားတဲ့ကိစ္စကတော့ကျွန်တော်လည်းစိတ်ကူတဲ့ကိစ္စတကယ်လို့ကလည်းစိတ်ပူမှာပဲအဲကျွန်တော်ဒီပြည်ရင်းထဲမှာရှိပြည်သူတွေအများစုကလည်းပုံပြီးစိတ်ပူကြမှာရေကောက်ပွဲလည်းနီးလာပြီဒါလည်းဟိုဖြစ်နေဖြစ်ခါရှိတဲ့ပုံစံမျိုးဖြစ်နေတော့ဟိုဒါမျိုးပြည်ခါရဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဝိုင်းပြီးတော့ကောက်ပွဲဆောက်ချောက်ပို့လို့ရတယ်ဆိုတဲ့ဟာကိုအလန်းပေးလိုက်တဲ့ပုံစံမျိုးပါပဲပြီးတဲ့ခါကျအစိုးရရဲ့ဒီရန်နေရာဖြစ်တဲ့တာသနာရေးဝန်ကြီးဌာနတာသနာရေးဝန်ကြီးဌာနကဖြစ်တဲ့လားဒီတာသနာအလုံးအတွက်လှုပ်လှုပ်တဲ့ဝန်ကြီးဌာနဖြစ်ရမယ်ဆိုတာသူကဒီတဘာသာတွေကိုပို့ပြီးတော့ favor ပေးတဲ့ပုံစံမျိုးပေါ့နော်ပို့ပြီးအလေးပေးတဲ့ပုံစံမျိုးတွေလည်းတွေ့ရတယ်ဟိုအစိုးရရန်ရနေပြီးတော့တွန်းပို့နေတဲ့ပုံစံမျိုးပေါ့အဲ့ဒီခုလေးကိုလည်းသူတွေကအစိုးရအနေနဲ့ favor ပေးတယ်ပေါ့နော်ဟိုပြီးတဲ့ခါကျတော့အဲ့ဒီဘာသာမဟုတ်နေတဲ့တခြားဘာသာတွေကြတော့ဒီပို့ပြီးတော့ခက်ခဲအောင်လုပ်နေတဲ့ပုံစံမျိုးတွေကဒါတော့သူကပြဿနာလက်ရှိဖြစ်နေတဲ့ပြဿနာတွေပါဒါမျိုးပြဿနာတွေကျွန်တော်အစိုးရတွေကျွန်တော်ပြောပြတယ်တွေ့တဲ့ခါကျတော့ပြောပြတယ်ဒီဟိုဝိုင်းလုခောက်နေတဲ့ခါကျမှပြောပြတယ်သို့တော့အခုဒီဘာမှပြောင်းလဲလာတယ်မရှိသေးပါဘူ
းအမေရိကန်တို့ထုတ်ပြန်တဲ့ဘာသာရေးလွတ်လပ်မှုဆိုင်ရာအစည်းအခမ်းအနားထဲမှာဒီလိုလူသားရိုက်ရဲ့အခြေခံလူခွင့်ရေးတွေကိုချိုးဖောက်နေတဲ့နိုင်ငံတွေအဖွဲ့အစည်းတွေကိုသူတို့လုံရက်အတွက်အတာဝန်ခံအောင်အမေရိကန်အနေနဲ့ဆက်လက်ဆောင်ရွက်သွားမယ်လို့ဒီဇင်ဘာလ18ရက်နေ့နေဆွဲနဲ့ထုတ်ပြန်ကြမှာဖော်ပြပါတယ် ရိုဟင်ဂျာမွတ်စလင်တွေအပါအဝင်ဘာသာရေးအရာလူမျိုးရေးအရာလူနည်းစုတွေပေါ်မှာဆိုးရတဲ့လူခွေးချိုးဖောက်မှုတွေရှိတယ်ဆိုပြီးမြန်မာအစိုးရစစ်တပ်ခေါင်းဆောင်၄ယောက်ကိုလည်းမကြသေးခင်ကမှအမေရိကန်ဘက်ကတန်ခတ်အရေးယူခဲ့တာကိုလည်းအဲ့ဒီဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာထဲမှာဥပမာပေးဖော်ပြထားပါတယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကတော့မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်မရှိပါဘူးဆိုတဲ့ဆွဆွဲချက်တွေကိုတောက်လျှောက်ပေးချထားပါတယ်ရှင်